ရုရှားဝင်ရောက်ကျူးကျော်တိုက်ခိုက်တာကိုခံနေရတဲ့ယူကရိန်းမှာတိုက်ပွဲတွေဆက်ပြီးဖြစ်ပွားနေတာနဲ့အတူစစ်နက်ရိခါရဖို့လဲတဖြည်းဖြည်းခက်ခဲလာနေတယ်လို့ကုလသမဂ္ဂစစ်နက်ရိခါအစီအစဉ်ကနေသတိပေးလိုက်ပါတယ်။တိုက်ပွဲတွေကြားမှာနေထိုင်ရတဲ့ယူကရိန်းပြည်သူတွေကလည်းမတတ်တာတဲ့အဆုံးအစားအသောက်တွေကိုအလွန်အမင်းကိုချိုးချံချွေတာနေကြတာပါ။ဒီအကြောင်းဂျနီဗာကုလသမဂ္ဂရုံးက VOA သတင်းတောက် Lisa Schlein ပို့ပို့ထားတဲ့သတင်းကိုပြောပြပေးပါမယ်။နားဆင်နိုင်ပါပြီ။လူရေ44သန်းရှိတဲ့ယူကရိန်းနိုင်ငံမှာစစ်နက်ရိခာပြက်လက်လာပြီးဖြစ်ပါတယ်။ WFP ကမ္ဘာစစ်နက်ရိခာဆိုင်ရာအဖွဲ့ကတော့ယူကရိန်းနိုင်ငံတွင်စစ်နက်ရိခာလေပတ်မှုအခြေအနေဟာပြက်ရင်းနေပြီဖြစ်တယ်လို့အစအစလုံလုံလောက်လောက်မရမှာကိုလည်းယူကရိန်းပြည်သူ45ရာခိုင်နှုန်းလောက်ကစိုးရိမ်နေကြတယ်လို့ခန့်မှန်းထားပါတယ်။ယူကရိန်းနိုင်ငံတွင်စစ်ပွဲကြောင့်ပိတ်မိနေတဲ့တန်းပေါင်းများစွာသောပြည်သူတွေအတွက်အစိုးရရဲ့စစ်နက်ရိခာဖြည့်တင်းပေးမယ့်စနစ်ကလည်းပြက်နေပြီလို့ WFP ရုံးပြောခွင့်ရ Thompson Ferry ကပြောပါတယ
် WFP estimates that 1 out of 5 people in Ukraine today are already using some
ယူကရိန်းမှာအခုလူ9ဦးမှတဦးကအစားအသောက်အတွက်ချိုးချံတဲ့နှီးကိုသုံးကြရပြီလို့ WFP ကခန့်မှန်းထားပါတယ်အခြေအနေကလည်းတဖြည်းဖြည်းပိုဆိုးလာနေပါတယ်ဒီလိုစိုးရိမ်စရာကောင်းတဲ့အခြေမျိုးဖြစ်တဲ့အတွက်လူတွေကစားနေကြတဲ့ရှော့စားလာကြသလိုစားတဲ့အကျဉ်းရည်အတွက်ကိုပါရှော့ပစ်ကြတာပါလူကြီးတွေကလည်းသူတို့ကိုယ်တိုင်မစားမတော့အငတ်ခံပြီးကလေးတွေစားဖို့လုပ်ပေးနေကြပါတယ
်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတော့ယူကရိန်းနိုင်ငံကကလေးအလုံးရဲ့ထက်ဝက်ကျော်ဖြစ်တဲ့ကလေးငယ်4.3%သန်းဟာရုရှားတွေဝင်ရောက်ကျူးကျော်ခြင်းကစပြီးဥယျာဉ်ဆန့်ခွာထွက်ပြေးခဲ့ရတယ်လို့ပြောပါတယ်ကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးရုံးကထုတ်ပြန်တဲ့အစီရင်မှာတော့အခုဖြစ်ပေါ်နေတဲ့စစ်ပွဲကြောင့်တည်ဆုံးခဲ့ရသူ2080ကျော်ထဲမှာကလေးငယ်က88ယောက်ပါနေတယ်လို့ဖော်ပြထားပါတယ်။ရုရှားတပ်တွေရဲ့မယံမနာပစ်ခတ်တိုက်ခိုက်မှုတွေကြောင့်လူနေရပ်ကွက်တွေ၊လေစိတ်တွေ၊တံတားတွေအရက်ဖက်အဆောက်အုံတွေနဲ့အတူစေယုံစေကံပေါင်း80ကျော်လေးပျက်စီးခဲ့ရတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်။စူပါမားကတ်တွေမှာဘာမှမရှိတော့သလိုကုန်လုံယုံတွေမှာလည်းစားနပ်ရိက္ခာတွေတဖြည်းဖြည်းကုန်ခန်းလာနေတယ်လို့လည်းဖေရီကပြောပါတယ်။ဒါအပြင်တိုက်ပွဲဖြစ်ပေါ်နေတဲ့ data တွေအထူးသဖြင့်လုံးဝနီးပါးအဖျက်စီးခံရတဲ့ယူကရိန်းအရှေ့ပိုင်းကမာရီယိုပိုမျိုးနေရာမျိုးမှာနေထိုင်ကြတဲ့မိသားစုတွေအတွက်ကြီးမားတဲ့ပြဿနာကအစားအစာရဖို့ဖြစ်တယ်လို့ပြောပါတယ်
။ Lack of access to conflict hit areas and the lack of humanitarian partners on the ground are the biggest obstacles to providing life-saving assistance to families inside of Ukraine.
တိုက်ပွဲဖြစ်ပွားနေတဲ့ဒေသကိုမတော်နိုင်သလိုနိုင်ငံတွင်းမှာလည်းလူသားချင်းစာနာမှုလက်တွဲလုပ်ကင်နေတဲ့အဖွဲ့တွေမရှိတာဟာယူကရိန်းနိုင်ငံတွေကမိသားစုတွေရှင်သန်ရက်တည်ရေးကိုအကူအညီပေးဖို့အတွက်အကြီးအမားဆုံးအတားအဆီးဖြစ်နေပါတယ်။ရုရှားတပ်တွေအဝိုင်းခံရတဲ့မာရီယိုပိုမြို့မှာနောက်ဆုံးလက်ကျန်ရေနဲ့အစားအစာတွေလည်းပြတ်လတ်နေသလိုဖေဖော်ဝါရီ24ရက်ရုရှားဝင်တိုက်ချိန်ကလေးကလူသားချင်းစာနာမှုအကူအညီတွေလည်းအပိတ်ပင်ခံရတာပါ။
WFP ဟာယူကရိန်းနိုင်ငံတဲကပြည်သူ3ခန်းအတွက်လုံလောက်တဲ့စစ်နက်ရိခါတွေပို့ပေးခဲ့တယ်လို့လဲဖီရီကပြောပါတယ်။ဒါအပြင်တိုက်ပွဲတွေပြင်းထန်လာနိုင်တယ်လို့ညွှန်လဲရတဲ့တချို့မျိုးကြီးတွေကနေရာအများပြားမှာလဲ WFP ကစစ်နက်ရိခါတွေကိုတိုးလောင်ပေးနေတယ်လို့ပြောပါတယ်။